ပင်လယ်နက်ထက်ပြီးခဲ့တဲ့သတင်းပတ်ကောင်ကပြတ်ကျသွားခဲ့တဲ့စစ်တပ်ပိုင်းခီးတဲ့တင်လေယာဉ်စီကနေအရေးပါတဲ့လေယာဉ်ပြန်တမ်းမှုမှတ်တမ်းတင်ဆက်ကိုရှာဖွေရေးအဖွဲ့တွေတွေ့ရှိခဲ့ပြီးဖြစ်တဲ့အကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကအင်္ဂါနေ့မှပြောဆိုခဲ့ပါတယ်။လေယာဉ်ပြတ်ကျတဲ့အကြောင်းရင်းကိုသုံးသပ်နိုင်ဖို့အတွက်မှတ်တမ်းတင်ဆက်ကိုရုရှားနိုင်ငံမော ယ်ဆက်ယူနိုင်ခြင်းမရှိဘူးလို့လဲရုရှားဆိုရပိုင်းအင်တာဖက်စ်သတင်းဌာနကိုကိုးကားပြီးတော့မီဒီယာတွေကအင်္ဂါနေ့နောက်ပိုင်းမှာဖော်ပြခဲ့ကြပါတယ်ပြတ်ကျသွားတဲ့လေရင်နဲ့အမျိုးအစားတူလေရင်တွေအားလုံးကိုလည်းပြန်တန်းခွင့်မပေးဘဲရန်သားထားတယ်လို့ Interfax သတင်းဌာနကအင်္ဂါနေ့မှာဖော်ပြခဲ့ပါတယ်။တင်းငွေတွေနေ့ကပြတ်ကျမှုဟာတော့အစွန်းရောက်ကျန်းဖက်သမားတွေရဲ့လက်ချက်ဖြစ်နိုင်ခြေအလားအလာနှဲပါလွတ်မိမဲ့မဖြစ်နိုင်ဘူးလို့လည်းလုံးဝပယ်ချမထားတဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုပါတယ်။လေရင်ပေါ်မှာလိုက်ပါလာသူ62ယောက်စလုံးကတော့တိတ်ဆုံးခဲ့တာပါ။အင်္ဂါနေ့အစောပိုင်းအထိရှာဖွေရေးအဖွဲ့တွေကအလောင်း12လောင်းနဲ့ခန္ဓာကိုယ်အပိုင်းအစတော်တော်များများကိုတွေ့ရှိထားတဲ့အကြောင်းလဲကာကွယ်ရေးဝန်ကြီးဌာနကပြောဆိုထားပါတယ်။တင်မော45စင်းနဲ့ရုရှားနိုင်ငံတဝန်းကရေငုပ်သမား135ယောက်တုန်းနဲ့ရှာဖွေရမှာကမ်းခြေနဲ့1ကီလိုမီတာခွဲအကွာပင်လယ်ရေအောက်25မီတာလောက်မှာဂျက်လေယာဉ်အပိုင်းအစတွေကိုတွေ့ရှိခဲ့တဲ့အကြောင်းအရေးပေါ်အခြေအနေဆိုင်ရာဝန်ကြီးဌာနကတင်းနှင်းလာနေမှာပြောဆိုခဲ့ပါတယ်။